ပြီးခဲ့တဲ့နှစ်ကပေါ့နော်ဒါရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နှစ်ပတ်လည်နေ့ပေါ့နော်အခမ်းအနားမျိုးကိုဒီဩဂတ်လအတွင်းဆရာတို့ပေါ့နော်ဒီ ANP ပါတီအနေနဲ့ဥဆောင်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာကျင်းပသွားဖို့စီစဉ်ဆောင်ရွက်နေတယ်လို့ကြားလို့ပါကြရဲ့ဒီအခမ်းအနားကိုကြတော့ဘလို့ရည်ရွယ်ချက်မျိုးနဲ့ဆရာတို့ဟိုကျင်းပသွားမှာမျိုးလဲရှင
်ဘုံတော့ခင်မှာပေါ့နော်2019ဩဂတ်လ25ရက်နေ့မှာအာဆာဖွဲ့ကနေအကြမ်းဖက်တိုက်ခိုက်ကြတဲ့အတွက်ကျွန်တော်တို့ရခိုင်နေရောရခိုင်မျိုးတွေဒီဖြစ်တဲ့လူမျိုးတွေရောထိန်းသူလူမျိုးစုလူတရားနှိပါဆုံးပါကြတာဒီပြည်စုဝန်ထမ်းတွေရပ်ဖက်ဝန်ထမ်းတွေနောက်ဒီလုံခြုံရေးတပ်ဖွဲ့တွေအသက်ကြီးမြောက်များစွာဆုံးရှုံးကြရတယ်ကျွန်တော်တို့အဲ့အင်မတန်ခံစားခဲ့တဲ့ဆုံးရှုံးမှုအရေးရဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ဒါဒီလိုအမှားမျိုးတွေနောက်တစ်ခါမဖြစ်နိုင်ဖို့အတွက်ဟိုလုံခြုံရေးသတိရှိတဲ့နယ်ဆိုတာကိုအမှတ်ရတဲ့အနေနဲ့ပေါ့ကျွန်တော်တို့ကောင်းမွန်ကုသိုလ်ပြုပြီးအမြဲတမ်းဝင်မယ်လို့ကျွန်တော်တို့ပါတီမှာကျွန်တော်ဆွေးနွေးကြပါတယ်အစတုန်းကတော့ကျွန်တော်တို့မောင်းတော့မှာလုပ်မယ်လို့စင်းလာကြတယ်ဒါပေမဲ့အဲ့ဒီဘက်မှာကအခုတက်တဲ့နေ့မှာစစ်တွေမှာရောမောင်းတော့မှာရောဘူးစီတော်မှာရောတော်တော်ကြီးကိုလုံခြုံရေးအရာဒီအလတ်ဖြစ်နေကြတာပေါ့နော်ဒီပြန်ဖြစ်လာမယ်ဆိုပြီးတော့စူးရင်ကြောက်ရွံ့ထိတ်လန့်မှုတွေတော်တော်ပြင်းနေတယ်လုံခြုံရေးကလည်းတင်းကျပ်နေတယ်ဆိုတော့အခြေအနေကိုကျွန်တော်တို့ကြားသိရတဲ့အတွက်လုံခြုံမှုရှိတဲ့ဘယ်နေရာမှာလုပ်ရမလဲဆိုတာကတော့ကျွန်တော်တို့ပါတီမှာထပ်ပြီးတော့ဆွေးနွေးနေကြပါတယ်တခုခုအမှားရင်းဖြစ်သွားရင်ကျွန်တော်တို့အပေါ်မှာပြည်သူလူထုကရောနောက်လုံခြုံရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရောကျွန်တော်တို့နိုင်ငံရေးပါတီအပေါ်မှာမကောက်မပေါ်ဆံမရဲ့
ဒါဆိုရင်ဆရာရဲ့ဒါစစ်ထွေမှာပဲကျင်းပနိုင်တဲ့အနေအထားမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောနိုင်မလားရှင
်ဟုတ်ကဲ့ခင်ဗျာစစ်တွေမှာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်လူရင်းကတော့ကျွန်တော်တို့ရဲ့ဒီဝန်နဲ့ကြီးကွက်စရာကောင်းတဲ့အဖြစ်အပျက်တွေနောက်နောက်မဖြစ်ဖို့အတွက်အမျိုးသားစီလုံရင်းနဲ့အမျိုးသားလုံခြုံရေးကိုကျွန်တော်တို့ကအမှတ်ရနေဒီဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်ကြတာပါနှစ်ပတ်လည်နေ့ကတော့ဩဂတ်လ25ရက်နေ့ပါပဲအဲ့ဒီနေ့မှာကျွန်တော်တို့လှုပ်နိုင်အောင်ကျွန်တော်တို့အထူးကြိုးစားနေပါလေခင်ဗျာ
ကျတော့ဒီလိုအခမ်းအနားကျင်းပဖို့အတွက်ပေါ့နော်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပေါ့နော်ဒါပြောင်စုအစိုးရအဖွဲ့တို့ကိုအကြောင်းကြားထားတာမျိုးရှိလားအစိုးရဘက်ကရောဆရာတို့ဒီပါတီကိုပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုတာမျိုးရောရှိလားရှင
်ကျွန်တော်တို့ကတော့အဲ့လိုတင်ပြထားတာမရှိသေးပါဘူးဒါပေမဲ့ဟိုလုံထုံလုံးလေးရလိုအပ်ရင်လည်းကျွန်တော်တို့ဥပဒေနဲ့အညီလုပ်ပါမယ်နောက်တစ်ခုကလည်းဗျာကျွန်တော်တို့ဒါဘာသာရေးကိစ္စအရာကျွန်တော်တို့ခုစုကောင်းမှုလုပ်တာပါနိုင်ငံရေးအရာမြတ်ထုတ်နေတာလည်းမဟုတ်ဘူးကွယ်လွန်သွားကြတဲ့ဆုံးရှုံးသွားကြတဲ့ဒီအတွက်ကျွန်တော်တို့ခုစုကောင်းမှုလုပ်ပြီးတော့အများတန်ဝင်မဲ့ကိစ္စကိုဒီလောက်တောင်ကျွန်တော်တို့ကလုပ်ဖို့လိုအပ်သလားလို့တော့ကျွန်တော်တို့စဉ်းစားမိပါတယ်တကယ်လို့အဲ့ဒီလိုလုံးဝမယ်ဆိုရင်လည်းပေါ့ဗျာကျွန်တော်တို့ကဟိုဘာမှဟိုထိတ်တိုက်ကျွန်တော်တို့မဖြစ်စီချင်ပါဘူးကျွန်တော်တို့ပါတီအနေနဲ့ကတော့ဒါလုံထုံလုံးနဲ့အညီလုံးဝဖို့တဲ့စိတ်ဆန္ဒရှိပါတယ်ခင်ဗျာ
ဒီလိုအခမ်းအနားမျိုးကိုဆရာရဲ့ဒါဆရာတို့ ANP ပါတီအပြင်ပေါ့နော်တခြားဒီအရက်ဖက်အဖွဲ့အစည်းတွေကပဲဖြစ်ဖြစ်အစိုးရကပဲဖြစ်ဖြစ်ပေါ့နော်ဘယ်အဖွဲ့တွေရောကျင်းပဖို့ရှိရလို့များဆရာတို့ကြားရလဲရှင
်ဒီအခမ်းအနားပါတီ ANP ကလွယ်လို့တခြားအဖွဲ့အစည်းတွေကတော့လုံးမယ်ဆိုတဲ့ပဒင်းဘယ်ပဒင်းမှကျွန်တော်တို့လုံးဝမကြားမသိရသေးပါဘူးခင်ဗျာ
တဖက်မှာလည်းဆရာဟိုနှစ်ပတ်လည်အနေထားအရာအကြံဖတ်မှုတွေပေါ့နော်တကြောပြန်ပြန်ဖြစ်နိုင်နေဆိုတဲ့ဟာမျိုးနဲ့ဒါလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတယ်ဆိုတဲ့အသက်မျိုးတွေလည်းကျမတို့ကြားလို့ပါဆရာတို့ရောဒီလုံခြုံရေးချထားမှုအနေထားတွေဒါဒေသခံတွေရဲ့စိုးရိမ်မှုအနေထားတွေကိုဘယ်လိုများမြင်ရတွေ့ရလဲလို့ပါရှင
်ကျွန်တော်တို့စစ်ပြည်မြို့မှာရောကျွန်တော်တို့မောင်တော်ဘူးတိတော်မှာရောဟိုလုံခြုံရေးကိုခါတိုင်းထက်ပို့ပြီးတော့ကင်းလဲကြတာတို့စောင့်ကြကြတာတို့တွေ့ရပါတယ်ကျွန်တော်တို့စစ်ပြည်မှာလည်းပုံမှန်ပဲကျွန်တော်တို့ကင်းလှည့်နေကြတယ်ဒီကားတန်းနေနဲ့လှဲပြီးတော့ကျွန်တော်တို့နေ့စဉ်နေ့တိုင်းတောင်းကျက်ပြီးတော့တာဝန်ထမ်းဆောင်နေကြတာဒီကျွန်တော်တို့တွေ့ရပါတယ်အထူးသဖြင့်မောင်နှောခင်မှာရှိတဲ့ကျွန်တော်တို့ရခိုင်နဲ့ရခိုင်မျိုးနွယ်စုတွေကတော့အရင်ကစိုးရင်ထိတ်လန့်တဲ့အခြေအနေတွေရှိပါတယ်ဘာဖြစ်လို့ဆိုတော့သူတို့ရဲ့ဘာသာရေးပွဲနေနဲ့လည်းတိုက်ဆိုင်နေမယ်လူစုလူဝေးတွေလည်းဖြစ်မယ်နှစ်ပတ်လည်နင်းနဲ့ကလည်းတိုက်ဆိုင်နေတယ်အဲ့တော့အစ္စလာမ်ဘာသာမှာတော့အင်းနေနဲ့လုံးတိုက်ဆိုင်တယ်လို့ကျွန်တော်တို့ကြားနေရပါတယ်
။တရားဥပဒေချိန်ပေးဖြစ်ပြီးရ RFA ကကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။